မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောမှာဒုတိယကမ္ဘာစစ်နောက်ပိုင်းပြဿနာတွေအများဆုံးအခြေအနေနဲ့ရင်ဆိုင်နေရကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ကသတိပေးလိုက်ပါတယ်
We are facing the highest number of violent conflicts since 1945, from Yemen to Syria, Myanmar and Sudan.
Yemen, Syria, Myanmar, Sudan, Haiti, Sahel, Sahel, Nangani, Pawin, Taukoa, Lise, Nagunin, Napai, Champion, Pritikatui, Iye, Tu, Miyazong, Chinine, Yinsai, Niyaba, Yelou, Kuratamaka, Tuyin, Mucho, Antonio, Kutareska, Kuratamaka, Nyingjemu, Tentengi, Komishengu, Online, Ani, Borune, Mengon, Pyoyama, Tetuin, Pyo, Sudaraba, Siyana, Taimuri, Anago, Inyatong, Yayuwe, Loyatui, Kabataloama,တွင်မြင်နေရပြီးကျွလုံနဲ့ပြည်တယ်နေကနေလူငင်းခွင်ရနေရတွေဟာလဲစိုးရိမ်စရာဖြစ်ကုလသမဂ္ဂကြီးကဲကထောက်ပြသွားပါတယ်ယူကရိန်းမှာစစ်ဖြစ်ပွားနေရတာလဲနိုင်ငံတကာတရားဥပဒေစိုးမိုးရေးအခြေခံတွေကိုအပြင်းထန်ရိုက်ခတ်နေသလိုစားတောက်ကုန်လောင်စာဆီနဲ့ဓာတ်ပုံရိုးစာစတဲ့ကုန်ပစ္စည်းတွေအစမတန်ဈေးတက်လာတာတွေကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာစိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လဲသတိပေးခဲ့တာပါ